ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးဒေသကရေမူကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာပေါင်း၈ရွာကဒေသခံလူဦးရေ3000ကျော်လောက်ဟာနေရပ်တွေကိုဆုံးခွာပြီးတော့တင်းရှောင်နေကြရတယ်လို့ဒေသတွေလူခွင့်ရေးအဖွဲ့တစ်ခုကပြောပါတယ်။စစ်ကောင်စီနဲ့ပအို့ပြည်သူစစ် PNO တို့ကဒီလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်မို့လို့ကလေးငယ်2ဦးအပါအဝင်10ဦးသေဆုံးပြီးတော့လူ20ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောဆိုကြပါတယ်။အင်းလေးဒေသဘက်ကစီအေးအခြေအနေသတင်းပေးပို့ချက်ကိုတော့မခင်လေးကပြောပြပေးပါမယ်ရှင
်။ညောင်ရွှေမြို့နယ်အင်းလေးဒေသကရေဘူးကျေးရွာအနီးမှာတိုက်ပွဲပြင်းထန်လာတဲ့အတွက်ကျေးရွာရှိရွာကလူဦးရေ3000ကျော်နေရက်စွန့်ခွာဘေးလူရမှာထွက်ပြေးတင်းရှောင်နေကြရတယ်လို့အင်းလေးလူခွင့်ရေးအဖွဲ့က VOA ကိုပြောပါတယ်။
တိုက်ပွဲဖြစ်ပွားတာကတော့ဒီရေဘူးကျေးရွာအနီးမှာဖြစ်တာပေါ့နော်။ဆီဆောင်နေရာတွေရွာကတော့ကျေးရွာပေါင်း10ရွာလောက်ရှိပါတယ်။ဆီဆောင်ပြည်သူတွေကတော့ခံမှန်းရှိ3000ကျော်လောက်ရှိတယ်နော
်။အင်းလေးဒေသရေဘူးကျေးရွာနီးဖေဖော်ဝါရီလ16ရက်နေ့ကစစ်ကောင်စီပအိုပြည်သူစစ် PNO ပူးပေါင်းတပ်နဲ့အင်းလေးပြည်သူကာကွယ်ရေး IPDF ပူးပေါင်းတပ်တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲဖြစ်ခင်ရက်ပိုင်းကလေးကစစ်ကောင်စီနဲ့ PNO ပူးပေါင်းတပ်တို့ကလူနေကျေးရွာဘက်ကိုလက်နက်ကြီးနဲ့ဥတီယာမရှိတောက်လျှောက်ဖြစ်နေတာလို့အင်းလေးလူခွင့်ရေးအဖွဲ့ကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်ကလေးငယ်2ဦးအပါအဝင်10ဦးသေဆုံးပြီးလူ20ဦးထပ်မင်းနဲ့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်းလေးလူခွင့်ရေးအဖွဲ့က VOA ကိုပြောပါတယ်
။စစ်ကောင်စီနဲ့ဒီ PNO တွေပေါ့နော်ဒီဖေခေါ်အနောက်ဘက်ကနေပြီးတော့မှဒီကျေးရွာတွေကိုအလနဲ့ကြီးနဲ့နှိစနေအမျှထူးနေတာပေါ့နော်။အဲ့ဒါကြောင့်မို့တိတာခံပြည်သူတွေချိခိတိစမှုတွေရှိတယ်ထိတ်လန့်မှုတွေရှိတယ်စိုးရိမ်မှုတွေရှိတယ်အဲ့ဒါကြောင့်မို့သူတို့တွေရွာထဲမှာမနေရတော့တာပါရှင်ချိခိတန်ရရတာတော့ကလေးငယ်2ဦးအပါအဝင်ပေါ့နော်10ဦးသေဆုံးပြီးတော့ချိခိတန်ရရရှိတဲ့သူက20ရှိပါတယ
်လက်ရှိချိန်မှာတိုက်ပွဲတည်ငြိမ်နေပေမဲ့နှစ်ဖက်စီရေးအခြေအနေတင်းမာနေတဲ့အတွက်ဒေသခံတွေကလည်းနေရက်မပြောင်းရဲသေးဘူးလို့ပြောကြပါတယ်
တိုက်ပွဲဖြစ်တာတော့ဒီ February လာ16ရက်နေ့မှာဖြစ်တာပေါ့နော်။ဒါပေမဲ့ဒီစစ်ကောင်စီတွေကတိုက်ပွဲမဖြစ်သေးရှိရွေကြတဲ့ရပေါ့နော်။လက်နက်ကြီးတွေနဲ့တောင်းလျှောက်ထူးနေတာကြောင့်မို့လို့အဲဒီဖျားတောင်ဖက်ကပြီးဆိုရင်ဟိုဇန်နဝါရီလောက်ကုန်တော့ကြတဲ့ကျူဆောင်ကြတာတွေလည်းရှိပါတယ်။တန်တဲ့ဒီတောင်ပိုးကွဲတို့အိမ်မူတို့ကြတော့ဒီ February လာ9ရက်8ရက်အင်းဒီလောက်မှဆောင်ကြပါတယ်။တိတ်တခန့်တွေတော့ပြန်မနေရကြသည်ပွဲရတော့ညင်လာဆိုပေမဲ့တိတ်ပွဲရတော့ဒီနှစ်ဖက်စလုံးကတော့ဒီစီတင်မမှုတွေရှိနေတယ်ပေါ့နော်။တိတ်တခန့်စစ်ဆောင်တွေကတော့ပြန်မနေရကြသည်သူတို့လည်းနဲ့ကြီးတွေထူးနေတော့ဆိုတော့ပြန်မနေရကြဘူး
။တိုက်ပွဲတွေကြောင့်နေရဲ့ဆွန့်ခွာလာတဲ့စစ်ဘေးဒုက္ခသည်တွေဟာနေစရာအခက်ခဲနဲ့စားနပ်ရိက္ခာ၊စေဝါအကူအညီအရေးပေါ်လိုအပ်နေတယ်လို့လဲဆိုပါတယ်။လက်တလောအင်းလေးဒေတာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေဆိုတာမရှိသလိုပအိုပြည်သူစစ် PNO အဖွဲ့ကိုလည်းဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ February 16ရက်နေ့ကပအိုပြည်သူစစ် PNO အဖွဲ့ကညောင်ရွှေမြို့နယ်အင်းလေးဒေတာရေဘူးကျေးရွာနီးထိုးစစ်ဆင်လာတဲ့အတွက်ကြောင့်အင်းလေးပြည်သူ့ကာကွယ်ရေး IPDF အမှတ် 13339တပ်ရင်းပြားစစ်ကြောင်းဖေခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်း2အမှတ် 13936တပ်ရင်းနဲ့အလဲပိုင်းတိုင်းအထူးစစ်ဆင်ရေးပူးပေါင်းတပ်ဖွဲ့တို့အကြား3နိုင်ခွဲကြာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့အင်းလေးပြည်သူ့ကာကွယ်ရေး IPDF ကထုတ်ပြန်ထားပါတယ်တိုက်ပွဲတွင်မှာစစ်ကောင်စီဘက်ကလင်းရင်နဲ့3ချိန်ဘုံးကျဲခဲ့ပြီးလက်နက်ကြီးအချိန်ရင်50ထက်မနည်းပစ်ကူခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲတွင်မှာပအိုပြည်သူစစ် PNO ဘက်က5ဦးထက်မနည်းသေဆုံးခဲ့ပြီး4ဦးအရှင်ဖမ်းမိကတနက်5လက် T-box 6 box ကိုတင်စီရမိကြောင်းလဲပြောဆိုထားပါတယ်ရှင်